မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတရားလီလိုက်အစီအစဉ်ကနေပြီးတော့ကျူးဇူးပါတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ Energy အစိုးရရဲ့သုံးနှစ်တာအခြေအနေကိုကဲဖြတ်မှာဖြစ်ပါတယ်ပြောင်းလဲရမယ်ဆိုတဲ့ကြွေးကြော်သံနဲ့လူလူရဲ့တခဲနဲ့ရွေးကောက်ခံခဲ့ရတဲ့ Energy အစိုးရအာဏာယူလာခဲ့တာအခု April မှာသုံးနှစ်တင်းတင်းပြည့်သွားပါပြီသုံးနှစ်တာအစိုးရရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်လို့အခုကျွန်တော်ဒီတရားလီလိုက်အစီအစဉ်မှာသုံးသပ်ကဲဖြတ်ကြမှာဖြစ်ပါတယ်အဓိကပေါင်းရင်ဆွေးနွေးပြီးမဲ့ပုဂ္ဂိုလ်နှုတ်ရှိပါတယ်ပထမတူကတော့မြို့သားဒီမိုကရေစီဖွဲ့ချုပ်ဘူသူနာဌာနကတောင်းရှိသူလူဖြစ်တဲ့ဦးမျိုးရန်အောင်သိန်းလီလိုင်းပေါ်မှာရှိနေပါပြီနောက်တူကတော့နိုင်ငံရေးလှလာသူအရင် NLD အမတ်ဟောင်းတူလည်းဖြစ်ပါတယ်ဒေါက်တာတင့်ဆွေသူလည်းလီလိုင်းပေါ်မှာရှိနေပါပြီကျွန်တော်အရင်ဆုံးကိုမျိုးရန်အောင်သိန်းဖိတ်ခေါ်ချင်ပါတယ်ကိုမျိုးရန်အောင်သိန်းကြားပါလားခင်ဗျာ
ကြားပါတယ်
ဟုတ်ကဲ့ကိုမျိုးရန်အောင်သိန်းအရင်ဆုံးတော့ကျွန်တော်ကလည်းအကောင်းမဲ့မြင်တဲ့ဟာနဲ့ချီးကပ်ကြပါတယ်အခု energy အစိုးရ၃တတလကာလအတွင်းမှာ achievement နေပေါ့နော်အောင်မြင်မြင်လုပ်နိုင်တာတွေရှိမှဆိုရင်ကိုမျိုးရန်အောင်သိန်းဘာတွေများသုံးသပ်ထားတာဘာတွေများတွေ့ထားတာရှိပါလဲခင်ဗျာ
ဒီဘက်ကဒီဘက်ကတော့မခိုးပေါ့ဗျာကျွန်တော်များ personal ကိုဒီဘက်တော့ညာတော့ချာဒါအကောင်းဆုံးချက်ပဲ
ဟုတ်ကဲ့
နော်အဲ
အဲ့တော့လက်တွေ့မှာဒီနိုင်ငံဖွံ့ဖြိုးတိုးတက်ရေးနဲ့ပတ်သက်လို့ဆောင်ရွက်ချက်တွေနဲ့ပတ်သက်လို့ရောနောက်တစ်ခုကယူကောက်ပွဲမှာပြောခဲ့တဲ့ဒီဒီကိုတွေနဲ့ပတ်သက်လို့ဆောင်ဆောင်မှုတွေဘာတွေများလှုပ်ဆောင်နိုင်တာရှိပါလဲခင
်ဗျ။ဒီကောင်ဝမ်းကျလို့ဖြစ်နေတဲ့ဒီကိတုဒီဒီကိုတွေဆိုတော့အကောင့်တွေပို့ဖို့ကြိုးစားပါတယ်။ဒါမှလည်းကျွန်တော်တို့လက်ရှိမှာဒီကိုအုပ်ချုပ်နေတာကအစိုးရနှစ်ဖွဲ့ဖြစ်တယ်ဆိုတာကတော့ဒီမှာရင်းပယ်လို့မရအောင်ထင်ပါတယ်။ဒါအစည်းအဝေးအခြေခံဥပဒေပြင်ဆင်ရေးနဲ့ဆက်သွယ်ပြီးတော့ကျွန်တော်အကောင့်တင်ပေါ်နေတဲ့ပြဿနာရှိပါတယ်။ဒါလည်းရှိတွေ့ရမှာဖြစ်ပါတယ်။ဆိုတော့ကျွန်တော်အစိုးရနဲ့ပတ်သက်ပြီးတော့အကောင့်ဆုံးကျွန်တော်နဲ့ပြဿနာဒီအစိုးရဒီဒီဒီကိုပြဿနာရှိတယ်။ဒီနဲ့ပတ်သက်ပြီးတော့ဒီဒီဒီမစိုက်တဲ့ကိစ္စကိစ္စမစိုးအဲ့ဒီအတိုင်းမျိုးကြည့်တော့လည်းမကိုထောက်ဆိုင်တာရေပုံစံမျိုးအစပေါ်လေ။ဒါလို့ယူဒီမှာဒီအတွက်ပဲမြင်နေရှိနေဆိုတာအကောင်းဆုံးပြဿနာ။ဒီဒီကိုမြင်လာမယ့်အစိုးရပါဘူး။ကိုယ်အချင်းချင်းပြင်မြင်လာမယ့်အစိုးရမဟုတ်ပါဘူး။ဒါကမင်းကငါသိငင်ချက်မလို့။ငါမင်းသိငင်ချက်မလို့အပတ်စင်တူချက်မလို့အဲ့လိုမျိုးအစိုးရမဟုတ်ပါဘူးကြာ။အဲ့ဒါတော့အရင်အကောင်းဆုံးအချက်ပါ
။ဟုတ်ကဲ့။ဆက်ရှိ
ဒီကတစ်ခုပြီးအရှင်းဆိုရဲ။ဟိုမှာအခြေခံတဲ့အချက်ပါ။
ဟုတ်ကဲ့လက်ရှိပြောမယ်ဆိုရင်၃နှစ်တာဒီအစိုးရအနေနဲ့ရင်ဆိုင်နေရတဲ့အခက်ခဲကြီးမားဆုံးအခက်ခဲဆိုရင်ဘာလို့စိန်ခေါ်ချက်ဆိုရင်ဘာလို့ပြောနိုင်မလဲခင်ဗျာ
ကြီးမားဆုံးအခက်ခဲပြောရင်တော့အစိုးရဖြစ်ပြီးအစိုးမင်းကြတာပေါ့ဗျာ
ဟုတ်ကဲ့အဲ့ဒါကဘယ်လိုသဘောလဲခုနကပြောတဲ့အစိုးရနှစ်ရက်ရှိနေတဲ့သဘောကိုပဲယူဆတာလား
အစိုးရဖြစ်ပြီးအစိုးရမကြတာဆိုတာနိုင်ငံတော်အစိုးရဆိုတာကနိုင်ငံတော်ကိုအစိုးရလေလေအုပ်ချုပ်ခွင့်ရှိရမယ်လေ။နော်အုပ်ချုပ်ရေးဥပဒေကျင့်ရေးသာပါတော့နော်အုပ်ချုပ်ရေးမနိုင်မှာကျွန်တော်ကတကယ်ကိုအုပ်ချုပ်ခွင့်ရှိရမယ်လေ။အခုကတကယ်ကိုအုပ်ချုပ်ခွင့်မရှိဘူး။အဲ့လိုအခြေအနေဖြစ်နေတာကို
ဟုတ်ကဲ့
ဆိုတော့ဒါအကြီးအကဲ challenge ပဲ
။ဒါပေမဲ့တကယ်လက်တွေ့မှာအုပ်ချုပ်ရေးအာဏာက NLD အစိုးရလက်ထက်မှာပါနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကိုယ်နိုင်ကလည်းဒီစီဝေးတွေကိုကြီးကြပ်ပြီးတော့ဖွံ့ဖြိုးရေးကိစ္စတွေလှုပ်ဆောင်နေတာရှိပါတယ်ခင်ဗျာအဲ့တော့ပြောရမယ်ဆိုရင်ကိုလှုပ်နိုင်တဲ့ဘောင်တွင်းကကိုဘယ်လောက်ထိလှုပ်နိုင်ပါလဲခင်ဗျာဆိုလိုတာကကာကွယ်ရေးပြည်ထောင်စုလိုကိစ္စမျိုးတာထားပေါ့ခုနကကိုပြောကိုလှုပ်နိုင်တဲ့စီးပွားရေးလိုကိစ္စမျိုးတွေလူမှုရေးလိုကိစ္စမျိုးတွေနောက်ဒီ case တိုင်းသားဒီဒီနဲ့ဒီစစ်ဆေးရေးလိုကိစ္စမျိုးတွေပေါ့ငင်းငယ်ကိစ္စမျိုးတွေဘယ်လောက်ထိလှုပ်နိုင်ပြီလို့ယူဆပါလဲ
ဒီလိုပြောကိုတန်းညောင်းကဒီဝိုင်းကိစ္စလို့ပြောလို့ရှိရင်မဘီစီဝိုင်းရဲ့သူဆက်နေအတော့လဲဆိုတော့တော့ဆောက်လေပတ်နေတဲ့စီဝိုင်းရဲ့ဒီမျိုးစီဝိုင်းနဲ့သုံးရဒီတန်သာတာဆုပ်လို့ရလေပတ်နေကြားနေလို့လည်းလေပတ်နေစီဝိုင်းရေပေါ့ကျွန်တော်စီဝိုင်းနဲ့ထက်မှာမျိုးစီဝိုင်းကိုမျိုးစီဝိုင်းကိုအပြတ်အသတ်နေနေပြီးတော့နိုင်ငံတော်အပြန်ဆောင်လည်းကိုထုတ်မကြောင်းတော့ဘူးဒါတစ်ချက်နောက်တစ်ခုကကြတော့ဒီပြီးခဲ့တဲ့စစ်စီရပေါ့ပြီးခဲ့တဲ့ကျေးဇူးအားဆိုတာကဒီဆောင်းဘောက်ကိုစေဆောင်းဘောက်ရှိတဲ့ဆက်ကဆန်အစ်ကိုရဲ့ဆက်ဆိုမြေကြီးတဲ့ဒီပေါ့လူငယ်ရှင်တွေပေါ့အဲလူငယ်ရှင်တွေကဒီနည်းနည်းနဲ့ဒီမလောက်ကြဘူးအတက်ဒီမလောက်ကြဘူးတခုကရခိုင်ရေးခင်ရခိုင်ပြည်ပထားကြရခိုင်ပြည်ပထားကိုကျွန်တော်မြေဆက်ခံရတယ်အဲဒါကြောင့်လူငယ်တိုင်းနည်းနည်းမဟုတ်ဘူးကျွန်တော်မရရှိခဲ့ဘူးအဲ့လိုအခြေအနေတွေမှာကျွန်တော်ကစီဝိုင်းရေးအရာစင်ထမှုတွေပေါ့ကျွန်တော်တွေ့ခဲ့ရတယ်ဒီကအဖြစ်တော့ စီးပွားရေးဆိုတာဗျာခဏကိုယ်တော့လက်တက်နေတဲ့တွေးလို့မျိုးပဲတွေးဆိုတာငွေပဲအဲ့ငွေကတော့ဆုံးကြခဲ့တာငွေစီးပွားနဲ့စင်စားတာထုံးနဲ့ပတ်စံလေးဘာရကရခဲ့တဲ့ပတ်စံအဲ့ဒါကတော့မရှိခဲ့ဘူးအဲ့ဒါကိုကျရင်ခဲ့တယ်အဲ့တော့ကျွန်တော်မေးချက်နဲ့မေးကောင်းကအဲ့ငွေစီးပွားညီကိုဆက်လက်ဆုံးလုပ်ခွင့်ပေးမှလားစင်စားတာဒီကိုဆက်လက်ပြီးတော့နိုင်ငံတော်နဲ့ကျိုးနိုင်ငံကိုဆက်ပေးခွင့်ပေးမှလားဆိုတဲ့မျိုးဖြစ်လာတယ်
ဟုတ်ကဲ့ခင်ဗျကိုမျိုးရံတော်တိတ်ဒီထဲမှာမှခဏနေပုံပေါ့နေပေးပါအောင်ခင်ဗျနောက်ပိုင်းမှာတော့ကျွန်တော်လူထောက်ခံမှုနဲ့ပတ်သက်ပြီးထပ်ဆွေးနွေးတော့ဖို့ရှိပါတယ်မိ мян တော့ဖို့ရှိပါတယ်ဒေါက်တာတစ်စွေဖိတ်ခေါ်ကြပါလိမ့်ခင်ဗျဒေါက်တာတစ်စွေအရင်ဆုံးမှာပဲဒီ NDI ဆွေးရရဲ့၃နှစ်တာကာလအတွင်းမှာ achievement တွေပေါ့သူစွမ်းဆောင်နိုင်တဲ့ဘာတွေများရှိတယ်လို့ဒေါက်တာတစ်စွေသုံးသပ်မိပါလဲ
ဟုတ်ကဲ့ဒါကကျွန်တော်1962ကနေစပြီးတော့တက်လာလို့ရှိရင်အခု NDI တက်လာတဲ့ဆွေးရဟာ၃နှစ်ကာလဟာဒီကနေ90လောက်ကအုပ်ချုပ်တဲ့အစိုးရရဲ့မတူတဲ့အစိုးရတရက်အနေနဲ့ခိုင်ခိုင်မာမာတည်တည်ငြိမ်ငြိမ်ယက်တည်နိုင်စွာရှိခဲ့တယ်လို့ကျွန်တော်ကမြင်ပါတယ်ဒီအစိုးရရဲ့အုပ်ချုပ်နေမှုအာဏာကိုဘယ်သူမှဟိုအင်္ဂလိပ်စကားပြောရင် challenge လုပ်တဲ့အတန်နေတုံးနဲ့တော့မကြားခဲ့ရလို့လေ NDI ဟာရှိနေတဲ့တည်ရှိနေတဲ့အချိန်နဲ့အမှန်ပေါ်မှာသူလုံနိုင်စွာရှိသလောက်လုံးနိုင်စွာရှိခဲ့တယ်လို့ကျွန်တော်ပထမအချက်အနေနဲ့မြင်ပါတယ်ခင်ဗျ။ဟ
ုတ်ကဲ့ခင်ဗျ။အဲ့တော့တစ်ချိန်တည်းမှာပဲကျွန်တော်နောက်တစ်ခုမေးချင်တာကလက်ရှိ NDI အစိုးရကသူ့လက်ထက်မှာရှိနေတဲ့အာဏာနဲ့ပတ်သက်ပြီးတော့နောက်တစုံတရာယူကောက်ပွဲမှာတော့ကတိကဝေးပြီးခဲ့တဲ့ကိစ္စတွေကိုဘလောက်များဆွမ်းဆောင်နိုင်ခဲ့ပါလဲခင်ဗျ။ဟု
တ်အဲ့ဒီအတိုင်းသာပြောရတော့နည်းနည်းခက်ပါခင်ဗျ။ဟိုရန်နှုံးပြီးဆွမ်းဆောင်နိုင်ခြင်းမရှိဘူးလို့တော့ကျွန်တော်ဝန်ခံမှာဖြစ်ပါတယ်။တော်တော်ဒီပေးခဲ့တဲ့ဂရီကိုတက်နိုင်ဆုံးတက်နိုင်ဆုံးပေါ့နေ့လရက်နှစ်ရှိတည်းရေအနေနဲ့ကြိုးစားနေတယ်ဆိုတာကတော့ကျွန်တော်တို့အမှတ်ကြပါပါအောင်မြင်မှုအတိုင်းသာကပြောမှဖြစ်ပြီးတော့ဒီကိစ္စကလည်းတခါတည်းပြီးတော့မှမဟုတ်သေးပဲနဲ့သူကငါတို့သုံးနှစ်အတွင်းမှာဒါဒီလုပ်မယ်လို့ပေးခဲ့တဲ့ဂရီလည်းမဟုတ်ပဲနဲ့ဒီဂရီဒီကိုသူကဟိုကြိုးစားပြီးလုပ်မယ်ဆိုတော့ဂရီတိုင်းတော့ဟိုတည်တဲ့အစိုးရတည်းရလို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ဒါဆိုရင် NDI အစိုးရအခု၃နှစ်တာကာလမှာအကြီးမားဆုံး challenge ပေါ့နော်အဓိကဆုံးသူ့အတွက်စိတ်ခေါ်ချက်လို့မြင်နေရှိမယ်ဆိုရင်ဘာလို့မြင်ပါလဲခင်ဗျ process တွေ
ဟုတ်ကဲ့ကျွန်တော်မြင်တာကတော့ဟိုအစ်စ်ပေါ်လာတဲ့လက်နက်ကင်တက်ခိုက်မှုတွေပေါ့နော်လက်နက်ကင်အဖွဲ့အစည်းတွေရောလက်နက်ကင်တက်ခိုက်မှုတွေနဲ့နိုင်ငံတကာကအရင်ရက်တောင်မှဆိုးတဲ့အရင်ကနေအဆက်ဖြစ်တဲ့ဖိအားတွေတွန်းအားတွေနောက်များစွာရင်ဆိုင်ခဲ့ရတာဟာဒီ NDI အစိုးရဟာပုသိမ့်စင်အစိုးရတဲ့တောင်မှဟိုပို့ပြီးတော့ဆိုးတယ်လို့တောင်ကျွန်တော်ကမြင်နေခင
်ဗျ။ဟုတ်ကဲ့တပ်ပေါ်နဲ့ဆက်ဆံရေးဘိုင်းမှာတော့ဘယ်လိုမြင်လဲခင်ဗျ။ပထမအချိန်ကြီးကနေပြီးတော့နောက်ပိုင်းမှာဆက်ဆံရေးကောင်းလာလားဆိုးလာလားဘယ်လိုများမြင်ပါလဲခင်ဗျ။ဒီ၃နှစ်တာကာလအတွင်းမှာ
။ဟုတ်ကဲ့အဲ့ဒါလည်းအပြောရတော့တော်တော်ဖြစ်တယ်ခင်ဗျ။ဒီတော့အောင်ဆန်းစုကြည်ကအဓိကဦးဆောင်ပြီးတော့ဒီတပ်မတော်နဲ့ဆက်ဆံရေးကိုဆောင်ရွက်နေတယ်လို့ကျွန်တော်မြင်တယ်။အစပိုင်းမှာတော့ကဟိုတပ်မတော်ကို COE သဘောနဲ့အဲဆောင်ရွက်နေသလားလို့ထင်တာပေါ့နော်ဒါအထင်ပဲဖြစ်ပါတယ်။နောက်တစ်ခါအထင်နဲ့အဲ့ဒီအထင်ပေါ်မှာအဲ့လို COE လုံးလို့ဟိုအကျိုးရသည်သလားအကျိုးမဲသည်သလားဆိုတော့မေးခွန်းတော့ကြားထဲမှာတက်လာတယ်ခင်ဗျ။အဲကြောင့်အခု၃နှစ်တာပြည့်တော့လည်းပဲအဲ့ဒီလိုပေါ့ဒီတက်မတော်ပေါ်မှာအဲစီးရတာလိုက်ရောရတာဥပုံဆက်ဆံရတာဟာ NDI ပါတီအစိုးရတစ်ခုလက်အတွက်မဟုတ်ဘဲနဲ့တိုင်းပြည်ရဲ့အကျိုးစီးပွားဟာတကယ်ပဲဟလာဟိုအကျိုးပြတ်ရတာလားဆိုတော့မိကုံကတော့ဟိုဆက်ရှိနေသေးတယ်သို့တော့ကျွန်တော်မြင်တာကတော့အဲ့ဒီလိုမှမလုပ်ရင်ဒီတဲ့ဒီဆိုးရဲ့အချိန်ကြီးတဲ့အဲ့ချင်းကြီးကြီးတွေရောက်ကောင်းရောက်နိုင်မယ်ဆိုတဲ့အတွက် NDI ရွေးချယ်တဲ့လမ်းကတော့အောင်မြင်မှုအတိုင်းတားလည်းမေဘောဆိုဆရာရှိပေမဲ့လို့ဒါရွေးချယ်မှုပိုင်းလည်းကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ခင်ဗျာကိုမျိုးရန်အောင်တင်ဒေါက်တာတက်ဆွေလေးလိုင်းပေါ်မှာခဏနေပြပေါ့ခင်ဗျာကျွန်တော်တချို့သွားရှင်တွေရဲ့စာတွေဖတ်ချင်ပါတယ်ချို့ဒီပါဝင်ဆွေးနွေးမင်းများလူတွေသွားရှင်ချို့ဖုန်းနံပါတ်ပြီးထားပြီမြဲခုတိခေါ်လို့မရသေးပါဘူးကျွန်တော်ဒါမှမဟုတ်ကျွန်တော်တို့ပို့ထားတဲ့ချို့စာတွေဖတ်ပြပါမယ်အရင်ဆုံးတန်းတန်းထေးဆိုတဲ့စာသူကတော့ရေးထားတာကအရင်ကထက်ပိုပြီးတော့ကြက်တဲဆိုးွားလာပါတယ်တဲ့အခွန်ခါကအမျိုးမျိုးဖြစ်လာပါတယ်တဲ့ထိရောက်တဲ့ကောင်းမွန်တဲ့အုပ်ချုပ်မှုတွေမတွေ့ရဘဲနဲ့တမျိုးပြီးတော့တမျိုးနှိမ့်ဆက်တဲ့အစိုးရဖွဲ့ဝင်တွေတယောက်တစ်လက်စားလိုက်ဆင်းလိုက်တာတွေ့ရတော့မြန်မာနိုင်ငံကြီးကစုတီတာဇီယာကြီးလာများအောင်ထင်ရပါတယ်တဲ့ဒါတော့တန်းတန်းထိရဲ့မြင်မှာနောက်ဦးကိုကိုအောင်ဆိုတဲ့လူကပေးစာပေးပါတယ် နံပါတ်၁ကုန်စည်နှုန်းတွေတုံးနဲ့မှာတုံးစားကြီးလာပါတယ်တဲ့နံပါတ်၂ရခိုင်စစ်ပွဲတွေဖြစ်လာပါတယ်နံပါတ်၃တန်ဖိုးနဲ့အင်အားတွေမှာမြန်မာတိုင်းသားမဟုတ်တဲ့လူမျိုးကြောင့်တွေဖြစ်လာပါတယ်နံပါတ်၄တိုင်းနဲ့ပြည်နယ်တွေမှာတန်ဖိုးနဲ့အင်အားတွေမရှိဘူးနိုင်ငံခြားဝင်ငွေချီးပြီးတော့ရန်ကုန်ပြုပြင်မယ်ဆိုရင်နိုင်ငံခြားဝင်ငွေကဘယ်လောက်ထိပြင်ရမှာလဲတခြားတိုင်းပြည်နောက်တိုင်းနဲ့ပြည်နယ်တွေဖွံ့ဖြိုးတိုးတက်ဖို့မစင်စားတော့ဘူးလားဆိုပြီးတော့ဥက္ကဋ္ဌအောင်မိကုန်ထုတ်ပါတယ်နောက်တစ်ယောက်ကတော့ကိုဇင်မင်းခတ်မှာသူရေးတာကတော့ပြောင်းလဲတဲ့တော့ကတော့ပြောင်းလဲနေပါပြီ။260အုပ်ချုပ်သွားတဲ့လူတွေတော့မှမပြောင်းလဲခဲ့သေးတာ။၃နှစ်တာအတွင်းအုပ်ချုပ်ဝင်တဲ့တော့ပြောင်းလဲဖို့မဖြစ်နိုင်ပါဘူးလေ။ဒါသူ့အမြင်သူ့ရဲ့အမြင်ကိုရေးသားတာပါ။ကျွန်တော်အဲ့တော့ဒါနဲ့ဆက်ဆက်ပြီးတော့လူတွေရဲ့ထောက်ခံမှုနဲ့ပတ်သက်လို့ပါကျွန်တော်မေးချင်ပါတယ်။အရင်ဆုံးကိုမျိုးရံအောင်သိကိုမေးချင်ပါတယ်ကပြောရမယ်ဆိုရင်တော့ကျွန်တော်တို့ဒီ၃နှစ်တာကာလအတွင်းမှာဝေဖန်တန်ဒီကျွန်တော်ဒီနိုင်ငံရေးသုံးသပ်သူတွေရဲ့ဝေဖန်တန်တွေလည်းအမျိုးမျိုးရှိပါတယ်ခင်ဗျာ။လူထောက်ခံမှုကအနေဒီပေါ်မှာစဆင်းသွားလားကိုတူလာလားဒေါက်တာအူကိုမျိုးရံတော်သိရင်အမြင်သိကြပါလေအရင်ဆုံ
းကျွန်တော်တူဝါလန်ကျဆောဝါလန်ဆိုတော့ကျွန်တော်တို့အနေဒီခါဒီဒီကိုကိုစားကြည့်တယ်ညာတော့ဒီဒီကိုစားကြည့်တယ်ဆိုတော့ကဒီဒီကိုစားအဲတမတော်ရဲ့မဆိုင်တဲ့လုပ်ဝင်လို့နေတော့ဘူးစစ်ဆောင်ပြီလေဟဲ့ဗျာနော
်ဟုတ်ကဲ့
ဆိုတော့ဒီဒီကအနေဒီကူစားစေပါဘင်းဒီကူစားစေပါဒါကလည်းပဲဒါကင်းကစမ်းမခဲ့တဲ့ဇဂွန်ရုပ်ောက်ပွဲကသိသိချင်နေပါတယ်အဲ့တော့ဒီသူကအနေဒီကူမချစ်မရတော့ဖြစ်တယ်အချစ်မရဆိုတာကအတုတစ်ဖြင့်အနေဒီကူဦးစိတ်စေလိုက်ကိုသက်ကွန်အင်အားစုဖြစ်ပါတယ်နံပါတ်၁ကဂျပန်ဒီမိုကရေစီရမမနဲ့နိုင်ငံတကျကိုရှာသူတွေနံပါတ်၃မီဒီယာတွေနံပါတ်၄နိုင်ငံတကျနိုင်ငံကွယ်စီတွေနံပါတ်၅နိုင်ငံနိုင်ငံပါတီတွေပေါ့အဲ့ဒီကိုရှင်းသားခဲ့တယ်အဲ့ဒီကိုပုံအပ်ချက်တွေဒါပေမဲ့အဲ့ဒီကလူပိုင်ရာစီရေးဆိုတဲ့ကောင်းစင်အောင်မှာစောမတော်နဲ့အစီအပြေအောင်တက္ကသတ္တကသူသာရင်းနေဘုရားကျွန်တော်တို့ကိုအားပေးခဲ့တဲ့အခွင့်အလားပွဲနဲ့ဝိကံတို့ဖြစ်လာတယ်။ဒါတော့သမတော်ကဘယ်လိုယူသားမှုရှိလဲဆိုတဲ့မျိုးပေါ်နဲ့ကျွန်တော်ကရှိရတယ်။ကျွန်တော်ဒီအစိုးရအဖွဲ့ဒီဒီဒီရွေးချယ်တင်မောက်ထားတဲ့အစိုးရအဖွဲ့ဖြစ်တယ်။ဒီဒီအစိုးရအဖွဲ့ဖြစ်တယ်။ဒါကြောင့်မလို့ဒီဒီကိုမျက်နှာပုံချိုးပန်းနေတယ်။သမတော်ကတော့အတူမျိုးပဲလား။ဒီမျိုးကျွန်တော်ကရှိရတယ်။မတော်လေဆိုတော့နိုင်ငံတော်လုံးကျုံရေးအတွက်တမတော်လိုအပ်တယ်ဆိုရှင်နိုင်ငံတော်မှာအရေးကြီးဆုံးမိခနိုင်ငံမှာလို့ဆိုရေးကြီးဆုံးဒီပညာရေးဖြစ်တယ်ထို့အတွက်ကြောင့်ပညာရေးဝန်ထမ်းတွေကိုလွတ်တော်တွေမှာထားပြနေလို့ပြောနေတယ်ခဲ့တာမျိုးပေါ့အဲ့တော့ဘဝအစည်းချုပ်ကြီးငါစကားရအောင်ထားရဆိုလို့ရှင်ပညာရေးဝန်ကြီးတွေအလားတူမရှိသွားတယ်လို့မတော်လေဆိုတော့တကယ်တမ်းကျတော့နိုင်ငံတစ်ခုကိုပြောင်းနေတာကလက်လက်မဟုတ်ဘူးပညာဖြစ်တယ်။အဲဒီတော့ပညာနဲ့ပြောင်းမလားလက်လက်ပြောင်းမလားဆိုမျိုးကိုကျွန်တော်ကရှိပါတယ်။ဟု
တ်က
ဲ့။ဒါတွေက philosophy တွေပါ။ဒါပေမဲ့လက်တွေ့ကြားလေးအခြေအနေတွေရှိတယ်။ဆိုတော့ကျွန်တော်တို့ဆရာနဲ့ပတ်သက်ပြီးတော့ရှင်းရလို့ရှိရင်ဒီကဲတုံးနဲ့အကျော်မှာတမတော်နဲ့သင်ပြောင်းလှုပ်ရှင်းလှုပ်ရှင်းလှုပ်ရှင်းနေတယ်ရင်ကျင်းပြည်စင်နဲ့မအောင်မီဝတ်တိုင်းပြိပတ်ခါလေးပဲအင်ဒီယဒိုင်းယဇမန်ခင်ရခုနဆရာပြောခဲ့တဲ့လိုမျိုးရောပိုင်းပြီးဆုံးမှုဘုခင်ရဘုခင်ရလေလေမတော်လဲဆိုတော့ဒီဒီအင်ဒီကဒေါင်ဆန်းစုကြည်ကဇောင်းဝင်ပြီးတော့မှဆံပြီးနေရကိုပြီးတော့စီဝါရီယာကြည့်လို့ရှိရင်လည်းပဲငါတို့လည်းပြန်နေတဲ့သိစီဝါရေးဝေစီဝါစီဝါရေးနော်ပြန်စားတာထုံးနေစီဝါရေးလည်းမရှိဆိုတော့စီဝါရေးစမှာဘယ်လိုဖြစ်လာလဲထို့တူအရင်စဆိုးရဖြစ်ကြမင်းရခဲ့တဲ့ချိုးနေလေးခေါခေါငှက်နေခေါသူတို့ကလည်းပတ်စံချုပ်ပြီးတော့ဒီလိုမျိုးမဖြစ်အဲ့လိုအရှင်နေဆိုရင်ဆိုင်နေကြမှာဒါမင်းဒီအခြေအနေကဘူးချီမှာစတင်ကြော်လွားနေပြီလို့ကျွန်တော်ပြောတယ
်ဟုတ်ကဲ့ကျွန်တော်ဒီနေရာမှာနည်းနည်းဝေဖန်သူတွေပြောတဲ့ဝေဖန်သူတွေဆွေးနွေးကြတဲ့ဝေဖန်လေးရှိကြတဲ့ချက်ချက်ကျွန်တော်မေးချင်ပါတယ် NLD အစိုးရကအဓိကအုပ်ချုပ်ရေးပိုင်းဆိုင်ရာကိုကင်တွယ်တဲ့နေရာမှာလူရွေးချယ်တယ်ပေါ့နော် လူရွေးချယ်တဲ့နေရာမှာမကြိုက်ကြဘူးတချို့ကမကြိုက်ကြဘူးဆိုတော့အရင်ကလူဟောင်းတွေပါတာရှိတယ်နောက်တစ်ခုကလည်းကြွေးချယ်ထားတဲ့လူပေါ်မှာမချိနဲ့ကြတာရှိတယ်ဒီပေါ်မှာဝေဖန်မှုတွေတော်များရှိပါတယ်အထူးဖြစ်ဝင်ကြီးဖွဲ့တွေပဲဖြစ်ဖြစ်တိုင်းနယ်ပြည်နယ်မှာပဲဖြစ်ပြောင်စုဆင်မှာပဲဖြစ်ဖြစ်အဲ့တော့ဒီရွေးချယ်မှုတွေပတ်သက်လို့မှန်ကန်သင့်လျော်မှုရှိမရှိဝေဖန်ကြတဲ့ပုံမှာကိုမျိုးရအောင်သိဘယ်လိုမြင်ပါလဲ
မင်းကန်သတ္တမှုရှိမရှိဆိုတာကျွန်တော်အလုံးစုံမသိပါဘူး။ဒါမင်းတောင်ဆန်းစုကြည်ရွေးချယ်ခဲ့တဲ့ကိစ္စပါ။ကျွန်တော်အမြင်မှာပြောလို့ရှိရင်တော့ကျုပ်ရွေးချယ်မှုတွေကဂျိုခတ်ကြည့်လို့မြင်လေဗျာ။ဂျိုခတ်ကြည့်ရွေးချယ်တော့နိုင်ငံရေးအမြင်မရှိဘူးပေါ့။နော်။နိုင်ငံရေးအမြင်မရှိတော့မင်းစုပြောချင်တဲ့အဲတောင်းချင်တဲ့အကြောင်းပေါ်မှာတော့မကြောက်လောက်လို့ဆိုမြင်လေဗျာ။ဒါဂျိုခတ်ကိုရည်ရည်အတွက်ကိုကောင်းတဲ့ဆက်တော့လူမျိုးကိုတိချကောင်းမို့ဆိုတော့လုပ်နေတယ်။ဒီမှာကကောင်းစိုးချုပ်တိကတော့ရှိနေမှာပဲ။လူရဲသမားကိုရွေးလို့ရှိရင်တော့ကုချုံမသိဘူးဒီကိလေ။အဲဒီမှာလူရဲသမားလူရဲကံရဲတဲ့စက်ပါချက်တူတက်ပြီးရှိတယ်ကုချုံမသိ။လူရဲကံရဲရှိတယ်။ဒါမင်းလူရဲအတွေ့အကြုံရှိတဲ့အတွက်ကြောင့်အမှန်ရင်းနေရှိတယ်။ဒါမျိုးပေါ့ကောင်းစိုးချုပ်တိကတော့ရှိနေမှာပဲ
။ဟုတ်ကဲ့ခင်ဗျ။
ဒီပေါ်မှာကျွန်တော်ပြောလို့ရှိရင်တော့အဲ့ဒီမှန်နေပြောလို့မရဘူး။ကောင်းဆုံးချက်တောင်ရှိမှာ
ကျွန်တော်ခုနကလူထောက်ခံမှုနဲ့ပတ်သက်ပြီးတစ်ဆက်သေးမေးချင်တာကတိုင်းသားဒေသတွေကိစ္စပါတိုင်းသားဒေသတွေမှာပြောမယ်ဆိုရင်ကြားပြည်နယ်မှာဖြစ်တဲ့ကိစ္စမွန်ပြည်နယ်မှာဖြစ်ခဲ့တဲ့ကိစ္စဥပမာတရားကိစ္စမျိုးတွေကြော်ရီဘုံကျုံဆန်ကြော်ရီကိစ္စမျိုးတွေဒီပေါ်မှာတိုင်းသားတွေရဲ့ထောက်ခံမှုကြာဆင်းလာတယ်လို့သုံးသပ်ကြတာရဲ့ဝေဖန်ကြတဲ့စာပေတွေမှာလည်းတွေ့ရပါတယ်ခင်ဗျအဲ့တော့ဒီအချိန်ဒီကနဲ့ပတ်သက်လို့ခုမျိုးရံအောင်တင်းရဲ့အမြင်ဘယ်လိုရှိပါလဲတကယ်လားမဲ2020ရွေးကောက်ပွဲမှာတိုင်းသားဒေသတွေမှာ NLD ရဲ့ထောက်ခံမှုကရရလို့ရပါမလား
ကျွန်တော်ကကြောင်းရစက်တွေရှိပါလေကျွန်တော်ကစက်တွေမှာစိုင်းနေဒီအဓိကမှာမေးပြီးဖြစ်ခဲ့တဲ့တော့နိုင်ငံတကာမှာရှာတူတွေတော့ကျေးဇူးဖွဲ့စည်းတွေတော့မီဒီယာတွေနိုင်ငံတိုင်းတိုင်းနိုင်ငံပေါ့ကြည့်လေတိုင်းတိုင်းနိုင်ငံတိုင်းတိုင်းလက်ကဖွဲ့စည်းတွေစောင့်နေဖွဲ့စည်းတွေရဲ့တော့ဖွဲ့ချုပ်ကိုမင်းညွန်နေကြတယ်တော့ပုံအောင်ကြတယ်ပေါ့ဒါမင်းကောင်းဆုံးအမတန်ငင်းနေအခုတည်းရှိရပါလေမဟုတ်တည်းရှိရလို့လည်းပဲဘယ်လိုချင်းလဲဖြစ်ခဲ့တာပဲဆိုတော့ဒါပေမဲ့ကျွန်တော်ကချုပ်ပေါ့ဒီလိုမျိုးကြည့်နေအောင်လိုက်နေတိုင်းတော့အဖွဲ့စည်းတွေဒီနိုင်ငံပေါ့ဒီပြည်ပေါ်ရှိနေတာပါဥက္ကုထုံတို့အဆက်ငင်းတွေအဆက်နဲ့ဒီလိုနိုင်ငံကိုတက်တာရှိတဲ့အဖွဲ့စည်းတွေတွေ့ရအောင်ဗျာဒါအားကြအဆက်ပဲကျောင်းတော်ကဇော်နီအဖွဲ့စည်းတွေကအတွေ့အော်ပေါ့ဗျာဆိုတော့ energy ကိုမကျင်းနေတာစီကောင်းရှိနေတယ်ဒါမျိုး energy ကိုစခန်းတော့မဘူးနော်အနားရှင်အစိုးရနဲ့လက်တွဲဝင်မဟုတ်ဘူးဟုတ်တယ် energy မှာအနေချက်တွေရှိတယ်နော်ပြည်ပြင်းပြန်ရှိတယ်ဒါကိုလည်းအနေကောင်းဆောင်တွေကိုအနေကောင်းဆောင်တွေကြီးရေးစားမိတယ်ရှိနေပါ့မယ်အဲ့တော့တချို့မကျေလက်ချက်တွေရှိတာကတော့စုံမခံရမယ်။ဒါပေမဲ့နောက်ဆက်ရုပ်ပွဲမှာဒီကိစ္စတွေပေါ်မှာကျွန်တော်ကသင်္ကေတရှိပြီးတော့မှလူမျိုးအလုံးမင်းဆိုတာမစမ်းမလို့ကျွန်တော်မြင်တာဗျာ။နောက်နေ့ဆက်မှာသမတော်ဝေါ့စ်ကန်ချိုးဘော။ဟောသမတော်ကဒီကန်ချိုးပြောတဲ့အခါမှာဒီကန်ချိုးဆိုတာကသမတော်အစွမ်းနဲ့တက်ပဘောခဲ့တဲ့အဖွက်ဖြစ်တယ်။
ဟုတ်ကဲ့
။ဆိုတော့ကျွန်တော်ပြောမယ်ကျွန်တော်ပြောမယ်အဲလက်ချောက်တက်ကိုပြင်မယ်မင်းတို့ရေဒီကမင်းတို့အုပ်ချုပ်ပေါ့ငါတို့ကိုမင်းနေပြီပေါ့ကျွန်တော်မျိုးလုပ်မယ်အဲ့တော့အဲ့လိုမျိုးနဲ့နိုင်ငံတော်အနာဂတ်ရယူဖို့ကြိုးစားနေရတယ်ကျွန်တော်ငင်းနေပ
ြဟုတ်ကဲ့ကျွန်တော်ဒေါက်တာတက်စ်ကိုပြန်ပြီးဆက်ပြီးကြပါလေကျွန်တော်တခုအချိန်နဲ့သိမရလို့လို့ပါအဲဒေါက်တာတက်စ်ကတော့ NLD ရဲ့ရက်တီချက်တဲ့ပတ်သက်လို့ခုနကကရက်တီမှန်တယ်ဆိုတဲ့အမြင်ရှိပါတယ်အဲ့တော့ပြောမယ်ဆိုရင်မဟာဗျူဟာနဲ့ပတ်သက်လို့လက်ရှိ NLD လုပ်နေတဲ့လုပ်ငန်းစဉ်နဲ့ပတ်သက်လို့တော့တက်ဆွေရဲ့အမြင်သိကြပါတယ်ခင်ဗျာ။ဆိုအကောင်အဝေဖန်ပေါ့
။ဟုတ်ကဲ့။အပြောရဝေဖန်ရတယ်ရှိတာအမှန်ပါပဲ။ဒါကိုတော့ကျွန်တော်တို့ဝန်ခံကြပါ့။ NLD အလာတော့ကျွန်တော်တို့ဟိုဆိုရတာခုလိုပေါ့နော်။ဘရီဇာဝင်မိကပေါက်လာတယ်လို့ပေါက်လာမှာမဟုတ်ဘူးဆိုတဲ့အယူဟိုဆိုအမင်းဟာမှန်ကန်တယ်ဖြစ်တယ်မှန်ကန်တယ်လို့ NLD ကဟို NLD တင်လာတယ်သူနဲ့တကဏီပြလိုက်ပါတယ်။ဒါလို့ပြလာကြအဖြစ်ဝေဖန်သူတွေရောပြည်သူတွေရောတော့အတိုက်ခံပြုနေတဲ့တမတော်နဲ့ချက်မှန်ရေးဒီရောဟာအာတကယ်အနေထားတည်းအမှန်ကိုလူလူကသိလာတော့ ချစ်ချောက်မဲ့လမ်းမှာ NLD ကဘလို့ပဲအားလက်ချက်ပြီးရှိပြီလေ။အဲဒီလူလူကပုတ်ပြီးမှန်ကန်တဲ့အမြင်တင်းနေတဲ့ဆုံးဖြတ်ချက်အမြင်တွေကိုရှိလာတဲ့အဲတာရကတ်ကူ NLD တုံ့ပြန်ကပြလိုက်တယ်လို့မြင်ပါတယ်။ NLD ရဲ့မဟာပြောဟာဆက်ပြီးသွားနေတယ်။တိုင်းပြည်အတွက်တိုင်းပြည်ရဲ့အကျိုးစီးပွားကိုအခြေခံတဲ့အဲမဟာပြောဟာကိုချထားပြီးတော့အဓိကကြတဲ့တိုင်းသားတွေနဲ့တွေ့ဆုံနေရေးတခြားရန်သူပြုနေတဲ့ဖွဲ့စည်းနေတဲ့ပါတွေ့ဆုံနေရေးကို NLD ဟာပါတီဖွဲ့တွေကချထားပြီးတော့အခု၃နှစ်တော့မှလည်းတက်နိုင်ဆုံးကြိုးစားနေတဲ့တည်းဒီမာယူဟာကြောင်းစရာအကြောင်းမရှိဘူးဒီတန်းတည်းကိုဆက်သွားလိမ့်မယ်သို့တော့ဒီလောက်ကြီးရမာတာကြီးမာတာယူလို့ NLD ရောဘယ်လိုပဲပြည့်ပြည့်ချင်းယူကြမှာလို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ကျွန်တော်စက္ကန့်30လောက်ပဲရပါတယ်ဒေါက်တာတစ်စုပဲဆက်မိကြပါတယ်လူလူထောက်ခံမှုနဲ့ပတ်သက်လို့ပေါ့၃နှစ်တာကာလအတွင်းဒေါက်တာတစ်စုဘယ်လိုများမြင်ပါလဲခင
်ဗျဟုတ်ကဲ့ထောက်ခံမှုဆိုတာဆာဝေးလို့ခေါ်တဲ့ဟာသူတည်သနာလောက်တာတောင်မှဟိုမှန်ကန်ထိုင်ခိုင်မာတာမဟုတ်ဘူးခင်ဗျသူတည်သနာစာရင်းကတော့ပဲတန်ဖို့ရှိတယ်အဲ့နဲ့တော့မှဂျာဗက်ယူကပွဲနဲ့ဟိုဒီနေ့ရရဟိုတိုင်းဟာယူကပွဲတွေရှိပြီးရှိခဲ့တော့ကျပြယူကောပွဲမှာဆင်းတော့မဟုတ်ခဲ့တာပါပဲအဲလက်ဒီယိုဒီရန်ကုန်တိုင်းရောကောင်းလို့ပေါ့လေဒီ2020အတွက်အဲဒီငန်းစားတွေအနေရကောင်းကောင်းရပြီးတော့လူလူထောက်ခံမှုဟာကျမတော်ဘူးဆိုရင်အဆင့်ကတော့ကျွန်တော်ဟိုအမခံရတယ်ဒါတော့ယုံကြည်တယ်ဆောင်ရမလုပ်လို့ဟု
တ်တယ်
အဲ့လိုကျွန်တော်ယ
ူကြည့်ပါဟုတ်ကဲ့ခင်ဗျာကျွန်တော်ဒိုင်းလိုက်စီစဉ်အချိန်ဆီသွားလို့ပါပေါင်းဆွေးနွေးပေးတဲ့ဦးမျိုးရန်အောင်တိန်းနဲ့ဒေါက်တာကျက်ဆွေနှစ်ဦးစလုံးကျေးဇူးတင်ပါတယ်ဆိုတော့ရှင်ကူလည်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒိုင်းလိုက်စီစဉ်ကိုတော့ဒီမှာပဲကျန်းနာခွင့်ပေးပါ